ယူကရိန်းနယ်စပ်မှာချထားတဲ့တပ်တွေတချို့ပြန်ရုပ်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေ့မှာစစ်အာတိုးမြင့်နေတာသာတွေ့ရတဲ့အကြောင်းအမေရိကန်နဲ့ NATO မှမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ
် More Russian forces, not fewer, are at the border and they are moving concerningly into fighting positions.
ရုရှားတပ်တွေကရော့မသွားတဲ့အပြင်ပိုများလာနေပြီးတိုက်ခိုက်ရေးအတွက်အသင့်ပြင်းတဲ့အနေအထားမှာရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ NATO အဖွဲ့ဝင်နိုင်ငံ30ကကာကွယ်ရေးဝန်ကြီးတွေအစည်းအဝေးလုပ်နေတဲ့ Belgian နိုင်ငံ Brussels မြို့တော်မှာတော့ရုရှားဟာတန်တမာရေးအရာဖြည့်ရှင်းမဲ့အကြောင်းပြောနေပေမဲ့တကယ်လက်တွေ့မှာတင်းမာမှုတွေရော့မသွားပဲတပ်တွေဆက်လက်တိုးချနေတာကိုပဲတွေ့နေရတယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောဆိုခဲ့ပါတယ်။ Estonia တောင်လိုင်းရေးအကြီးအကဲMick Marin ကလည်းရုရှားအနေနဲ့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်တာအပါအဝင်ယူကရိန်းပေါ်အကန့်အသတ်နဲ့တိုက်ခိုက်ပြီးအရေးကြီးတဲ့နယ်မြေတွေကိုသိမ်းပိုက်နိုင်တယ်လို့ပြောဆိုပါတယ်